Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပြကြပါသေးခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်အောက်တိုဘာလ23ရက်တနင်္ဂနွေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်မာဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြပေးမှာပါမြန်မာရေးပြန်ပြီးသုံးသပ်မဲ့အာဆီယံခေါင်းဆောင်ရဲ့အရေးပေါ်အစည်းအဝေးကိုကြက်တဲ့ပရင်းနဲ့ဂျကာတာမှာကျင်းပဖို့ရှိပါတယ်မြန်မာကို FATF ကနေစောင့်ကြည့်ဆင်းကနေအမြင်မဲဆင်းသတ်မှတ်လိုက်အရေးယူတဲ့အပေါ်မှာပြည်သူတွေအစိုးရမလွန်ကြဘူးဘိုဘိုဘန်ကပြောကြားလိုက်ပါတယ်ရုရှားတင်ထားတဲ့ခါစန်ဒေတာကိုယူကရိန်းနဲ့ပြန်ပြီးတိုက်ခိုက်နိုင်တဲ့အတွက်မြို့ကနေရုရှားဘက်ထွက်ကြဖို့အတွက်အာဏာပိုင်တွေကဆော်ဩနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်နည်း
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အမေရိကန်အရှိတ်အချမ်းမှာချင်းတိုင်းသားတွေကဒီချင်းမျိုးသားနေချင်းနှစ်တစ်ကူနေကိုကျင်းပနေကြပါတယ်တခါဒီစီဘီပြည်ပခတွေကြောင့်အကူအညီမဲ့နေရတဲ့အဖိုးအဖွားတွေနဲ့ပတ်သက်ပြီးတင်ပြချက်တစ်ခုမှာတော
့ဝါရဲလာရဲခက်ခဲမှုရှိပါရဲ့ပြီးတော့အလှဆင်ရှင်းမှလည်းဒီပေါ်ပေါ်လေးပြန်လည်းထပ
်နောက်ပိုင်းမှာထုတ်လွှင့်မယ့်ဒုအတန်စီစဉ်မှာအပြည့်စုံကိုကြားဖို့ရှိပါတယ်အခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ပြောပြပေးပါဦးခင်ဗျာ
မြန်မာရေးကိုပြန်ပြီးသုံးသပ်မယ့်အာဆီယံခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးတစ်ရက်ကိုလာမယ့်သတင်းပတ်ကြေညာပြီးနေမှာအာဆီယံအတွင်းရေးမှူးချုပ်ရုံးရှိရာဂျကာတာမှာကျင်းပမယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိရဲ့ပြောကြားချက်ကိုကိုကပီ AFP သတင်းမှာဖော်ပြပါတယ်။နိုဝင်ဘာထိပ်သီးအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တချို့ကိစ္စရဲ့အတွက်ပြန်သုံးသပ်ဖို့လိုတဲ့အတွက်အထူးအစည်းအဝေးတက်ခေါ်ယူရတာဖြစ်ပြီးတော့စစ်ကောင်စီအနေနဲ့အာဆီယံကနေချမှတ်ထားတဲ့အစည်းအဝေးတွေအတွက်ခိုင်ခိုင်မာမာအကောင့်တွေဖော်တာမတွေ့ရသလိုအကောင့်တွေဖော်လို့တဲ့ဆန္ဒရှိကြောင်းလည်းမပြခဲ့ဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာ2021 February စစ်တပ်အာဏာသိမ်းချိန်အစပြီးပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေရပ်ဆိုင်းဖို့လူသားဆန္ဒမှုအကူအညီတိုးပေးဖို့စစ်တပ်နဲ့အာဏာသိမ်းမှုဆန့်ကျင်သူတွေကြားဆွေးနွေးပွဲတွေလုပ်ဖို့ပါဝင်တဲ့အချက်၅ချက်ကိုအာဆီယံကမနှစ်ကဧပြီလကချမှတ်ထားတာဖြစ်ပေမဲ့တိုးတက်မှုတိတ်ပြီးမရှိတဲ့အပြင်နိုင်ငံရေးကျင်းသားတွေကိုကွပ်မြတ်တာနဲ့မူလာရန်ချက်ကို၄ချောင်းတိုက်ခိုက်တာအပေါ်အကြမ်းဖက်မှုတွေနဲ့မြန်မာနိုင်ငံတွင်လူခွင့်ရချို့ဖောက်မှုတွေတိုးလာနေတာပါ။ကျေးဇူးပြင်းနေချင်းပါမယ်အထူးအစည်းအဝေးကိုအာဆီယံရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆန်ကွန်ကကြီးမှုကျင်းပမှာပါ။ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရချမ်ဆော်နီကတော့စက်တင်ဘာလရက်ကစီစဉ်ထားတဲ့မြန်မာနိုင်ငံကိုထုကိုယ်စားလှယ်တက်ပြခြင်းတွားရောက်ဖို့ကိစ္စနဲ့ခိုင်မာတဲ့လှုပ်ဆောင်မှုတွေအတွက်ဆွေးနွေးဖို့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုဆက်လွတ်ထားကြောင်းနဲ့မြန်မာဘက်ကအကြောင်းပြန်မကိုစောင့်နေတယ်လို့ပြောပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးအတွက်မြန်မာစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်တာအခုဆိုဒုတိယနှစ်တည်းရောက်လာပါပြီ။မြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဥဝနမောင်းလင်ကိုလည်း February နဲ့ August လာအာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့အတွက်မဖိတ်ကြားခဲ့ပါဘူ
း။ NUG အစိုးရရဲ့ကျောင်းဆရာတူကိုမြန်မာစစ်တပ်ကကောင်းပြတ်တတ်တာဟာမြန်မာဥပဒေနိုင်ငံတကာဥပဒေတွေအရအကြမ်းဖက်တဲ့လုပ်ရဖြစ်ကြောင်းနဲ့အခုလိုကျောင်းသားနဲ့ဆရာမတွေအပေါ်အကြမ်းဖက်မှုကျူးလွန်တာတွေကိုကုလသမဂ္ဂနဲ့အာဆီယံအရှေ့တောင်အာရှအသင်းကြီးအနေနဲ့ချစ်ချင်းအေးအေးဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံအထူးအကြံပေးကောင်စီ SACM ကစနေနေ့တုန်းကတိုက်တွန်းလိုက်ပါတယ်။မကွေးတိုင်းပေါင်းမြို့နယ်တင်းညီနောင်ရောင်မှာ NUG ကထောက်ပံ့ထားတဲ့စာသင်ကျောင်းကဆရာဦးစောထွန်းမိုးကိုစစ်ကောင်စီတပ်တွေကအော်တိုဘာလ16ရက်နေ့မှာဖမ်းဆီးပြီးခေါင်းပြတ်တပ်ခဲ့ပါတယ်။နောက်တနေ့မှာသူ့ရဲ့အလောင်းကိုကျောင်းဝင်းအနီးမှာတွေ့ရှိခဲ့ရပြီးသူ့ရဲ့ဥကောင်းကိုတော့ကျောင်းဝင်းအဝင်မှာချိတ်ဆွဲထားတယ်လို့အထူးအကြံပေးအဖွဲ့ SACM ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြောင်းဆရာတည်ဆုံမှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သူတို့ရဲ့တပ်ဖွဲ့ရဲ့ကျူးလွန်တာမဟုတ်ကြောင်းနဲ့ဒေသခံတွေအချင်းချင်းအကြမကျေနပ်တဲ့အတွေ့အကြုံလို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်တွေကကျူးလွန်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေဟာလူမဆန်လောက်အောင်ရက်ဆက်တဲ့နောက်ထပ်အဆင့်တစ်ခုရောက်နေပြီလို့ SACM ရဲ့အဖွဲ့ဝင်တကူဖြစ်တဲ့ကာဆူကီဒါရှူဒရီရှမ်ကကြေညာချက်မှာပြောဆိုထားပါတယ်သူဟာအင်ဒိုနီးရှားနိုင်ငံကဥပဒေပညာရှင်နိုင်ငံရေးသမားတူဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးကော်မရှင်ရဲ့ဥက္ကဋ္ဌအောင်လည်းဖြစ်ပါတယ်ပညာရေးဟာဆက်အာဏာရှင်တွေအကြမ်းဖက်တိုက်ခိုက်မှုရဲ့ပြစ်မှတ်ဖြစ်လာနေပြီး CVM လောက်ထားတဲ့ចောင်းសៀរတွေကိုတိုက်ခိုက်တာအပြင်စက်တင်ဘာလ16ရက်နေ့ကလည်းစကိုင်းတိုင်းအတွင်းကစာတင်ចောင်းကိုမြန်မာစစ်တပ်ကရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကလေး12ဦးသေဆုံးခဲ့ရပါတယ်။ဒါတွေကကုလသမဂ္ဂကကလေးသူငယ်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံအထူးအကြံပေးကောင်စီ SACM ဟာလွတ်လပ်တဲ့အဖွဲ့ဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟောင်းရန်ဟီလီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးကော်မရှင်ဟောင်းခရစ်စီဒိုတီတို့လို့မြန်မာနိုင်ငံဆိုင်ရာကျွမ်းကျင်သူတွေပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်
။မြန်မာနိုင်ငံကိုနိုင်ငံတကာငွေကြေးခေါ်ဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ကစောင့်ကြည့်စဉ် Grey List မှာထည့်သွင်းထားရကနေအမည်မဲစဉ် Black List သတ်မှတ်ပြီးအရေးယူလိုက်တဲ့ပေါ်ပြည်သူတွေစိုးရိမ်မှုမလွန်ကဲဖို့ဒီလိုရေးယူခံရမှုကိုအကြောင်းကြားပြီးတော့အကြောင်းပြုတ်ပြုတ်ပြီးတော့ငွေကြေးမတမာမှုတွေမလောက်ကြဘူးမြန်မာနိုင်ငံဘဝဘဏ်ကအောက်တိုဘာ22မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကိုအငြင်းကြီးတဲ့ဒေသဖြစ်နေစစ်စစ်ဖို့တတ်မှတ်ရေးယူရတာဖြစ်ပြီးဒါဟာမြောက်ကိုရီးယားနဲ့အီရန်တို့လိုတုံးမြင့်အရေးယူဖို့တောင်းဆိုခံရတဲ့အဆင့်မျိုးမဟုတ်ကြောင်းရှင်းလင်းထားပါတယ်မြန်မာနိုင်ငံဟာ FATF ရဲ့အကြံပြုချက်40ဆဲကအချက်20ချောကိုတတ်မှတ်ကာလအတွင်းပြည့်မီအောင်မလုပ်နိုင်ပေမဲ့လက်ရှိချိန်မှာ24ချက်ပြည့်မီအောင်ဆောင်ရွက်ပြီးဖြစ်တယ်လို့ပြောပါတယ်ဒါပြင်မြန်မာနိုင်ငံက2021ဇူလကနေ2016 February တုန်းကလည်းအလားတူဆင်းမှာပါတာဖြစ်ပေမဲ့ပြန်လွတ်ခဲ့တယ်လို့အခုလည်းအမြန်ပြန်လွတ်ဖို့လာမယ့်တစ်နှစ်အတွင်းလုပ်မယ်အစီအစဉ်တွေကိုချပြီးဖြစ်ကြောင်းလည်းဖော်ပြထားပါတယ်မြန်မာကိုစစ်စစ်ဆောင်မှုလုပ်ဖို့တောင်းဆိုခံရတဲ့အန္တရာယ်မြန်မာတဲ့နိုင်ငံများဆင်းမှာထည့်သွင်းတာဟာစိုးရိမ်ပွဲအနေထားမဟုတ်တဲ့အတွက်ပြည်သူတွေစိုးရိမ်စရာမလိုတယ်လို့ဒါကိုအကြောင်းပြုပြီးတော့ငွေကြေးဈေးကွက်မှာမတမာရာမလုပ်ဖို့တကယ်လို့ဘိုးဘန်စီးမြင်းနဲ့မကန့်ညီပဲလုပ်ရင်လိုအပ်တယ်လို့အရေးယူမှာဖြစ်ကြောင်းလည်းသတိပေးထားပါတယ်။အခုလို FATF အရေးယူမှုဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်တာလို့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောကြားထားပါတယ်
။ကရင်ပြည်နယ်မြောက်ဝတီမြို့အနီးရှိရွှေကုတ်ကိုအရက်ကကာစီနိုလောင်းကစားရုံတွေမှာအလုပ်လုပ်ကန်ပြီးထိုင်းနိုင်ငံဘက်ကိုခိုးဝင်လာတဲ့ထိုင်းတရုတ် VNN နိုင်ငံသားတွေကိုထိုင်းလုံခြုံရေးရဲတပ်ဖွဲ့တွေကအော်တိုဘာလ21ရက်နေ့မှာထိုင်းနိုင်ငံမဲလမမြို့အနီးမှာဖမ်းဆီးခဲ့ပါတယ်ဒီကိစ္စကိုသိရှိထားတဲ့မြန်မာပြည်သားအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဟိုပြောမှဆိုရင်မြန်မာဘက်ကနေထိုင်းနိုင်ငံနဲ့ဟိုတရားဝင်ညစဖြတ်ကျော်ဝင်ရောက်လာတဲ့ထိုင်းနိုင်ငံသား9ယောက် BNN နိုင်ငံသား3ယောက်ပြုတ်နိုင်ငံသား4ယောက်ကိုထိုင်းဘရင်တပ်မတော်အမှတ်35ခြေလင်းပိုင်းနဲ့နေပြီအမိလာရှိပါတယ်။ထိုင်းနိုင်ငံဘက်ကနေပြီးတော့မြန်မာနိုင်ငံဘက်ကိုတရားမဝင်သွားရောက်မဲ့သူတွေကိုဖမ်းဆီးနိုင်ရေးအတွက်လုံခြုံရေးတပ်ဖွဲ့တွေကအသစ်ဆောင်ဆိုင်နေစမှာပဲ။အမိလာရှိပါတယ
်။ချက်ပြည်နယ်မဲလမမြို့နယ်အတွင်းမှာပထမတစ်ကြိမ်ဖမ်းမိတာဖြစ်ပြီးထိုင်းနဲ့ VNN နိုင်ငံသားတွေပါဝင်ပါတယ်။ဒီနေ့တည်းမှာပဲမဲချလောင်းရွာအနီးမှာလည်းတရုတ်နိုင်ငံသားတွေနဲ့ VNN နိုင်ငံသားထိုင်းနိုင်ငံတွေကိုထိုင်းနိုင်ငံကထိုင်းနိုင်ငံသားတွေပါဝင်တဲ့အဖွဲ့ကိုဖမ်းဆီးမိခဲ့ပါတယ်ဖမ်းဆီးခံရသူတွေကိုတော့မဲလမရက်စခန်းကိုပို့ဆောင်ထားပြီးဥပဒေအရဆက်လက်အရေးယူနိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေကဆောင်ရွက်နေပါတယ်မြန်မာနိုင်ငံဘက်ကကာစီနိုလောင်းကစားရုံတွေမှာအလုပ်လုပ်ကင်ကြသူတွေလောင်းကစားသွားလုပ်ကြတဲ့သူတွေကိုမကြခဏဖမ်းမိပြီးများသောအားဖြင့်တရုတ်နိုင်ငံသားတွေဖြစ်ပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်မြောက်ဝတီခရိုင်ထဲမှာတိုက်ပွဲတွေနဲ့ဘုံပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပေါ်နေကြမှာပဲထိုင်းဘက်ကလည်းနယ်စပ်လုံခြုံရေးတင်းကျပ်ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 4.13 5.51 kHz 5.85 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုက်တော်မယ်လို့ခန့်မှန်းတဲ့အတွက်မြို့ကန်တွင်နေတဲ့ရုရှားပိုင်နယ်ဘက်ချက်ချင်းပြောင်းရွှေ့ကြဖို့အဲ့ဒီဒေသကရုရှားခံထားတဲ့အာဏာပိုင်တွေကအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီမြို့ဟာယူကရိန်းတွေကိုရုရှားတွေကျူးကျော်တိုက်ခိုက်ပြီးတော့ပထမဆုံးသိမ်းပိုက်ခဲ့တဲ့မြို့တွေထဲကတစ်မြို့ဖြစ်ပါတယ်။ခါဆန်မြို့ဟာပြီးခဲ့တဲ့လတုန်းကရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံထဲကိုသွတ်သွင်းခဲ့တဲ့ဒေသ၄ခုထဲကတစ်ခုဖြစ်တဲ့ခါဆန်ဒေသကမြို့တော်ဖြစ်ပါတယ်။ချက်တပရင်းတွေကပဲဒီဒေသအတွက်စစ်အုပ်ချုပ်ရေးအမိန့်ကိုထုတ်ပြန်ထားတာပါ။တောက်ကြနေကတော့ယူကရိန်းတပ်တွေကဒီဒေသတလုံးမှာချထားတဲ့ရုရှားတပ်တွေကိုတိုက်ခိုက်ခဲ့ပါတယ်။သူတို့ဟာရုရှားကိုထောက်ခံတဲ့တပ်တွေအတွက်ဒနီပယ်မြစ်ကိုဖျက်ပြီးပစ္စည်းတင်ပို့ရလမ်းကြောင်းတွေကိုအဓိကပိတ်မထားပြီးတိုက်ခိုက်ရင်းနဲ့ Kazem Yunatiku Yavlavi Pipari, Bigger Ogola, Ukraine, Dandian Tosi, Saddening Asabi, Ukraine, Miabanga, New York, the Chugu, Jambiro, Tinpang Langerale Pipari.
Between Winjito Hong, Borin Tosin Ha, Winjito, the Yucha Bego, Bawemo, Sinzani, the Dre. အလာရခီးသွားနေရာကနေစနေနေ့မှာဗြိတိန်နိုင်ငံကိုပြန်လာခဲ့ပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကဝင်ကြီးချုပ်လစ်ထရတ်စ်နှုတ်ထွက်သွားတဲ့အတွက်ဝင်ကြီးချုပ်အစ်တမန်ရွေးရမှာဖြစ်ပြီးဝင်ရောက်ရှင်ပြိုင်မဲ့သူတွေဟာတနင်္လာနေ့မတိုင်မီစီးရင်ပေးသွင်းရမှာဖြစ်ပါတယ်လွန်ခဲ့တဲ့လပိုင်းကရာထူးကနေနှုတ်ထွက်ခဲ့ရတဲ့ဝင်ကြီးချုပ်ဘော်ရင်ဂျိုဆင်ဟာဒုတိယအကြိမ်ပြန် ချို့ conservative party ဝင်တွေကတော့သူပြောင်းဝင်လာရင်လက်ရှိနိုင်ငံရေးအကြတဲ့ပို့ဆိုးသွားနိုင်တယ်လို့သတိပေးပြောဆိုထားပါတယ်။ Caribbean ဒေသကိုအားလိုက်ရဲ့ခီးထွက်နေခဲ့တဲ့ Mr. Johnson ကသူ့အနေနဲ့ဝန်ကြီးချုပ်အဖြစ်ယာတုဝင်ရောက်အရွေးချက်ခံဖို့အတွက်အစဉ်သင့်ပဲလို့ပြောဆိုခဲ့တဲ့အကြောင်းကုံသွေးရေးဝန်ကြီး James Dutrick ကပြီးခဲ့တဲ့တောက်ချာနေ့တုန်းကပြောဆိုခဲ့ပါတယ်။စနေနေ့မှာတော့ Mr. Johnson အနေနဲ့လွတ်တော်ကိုယ်စားလှယ်တရားရဲ့ထောက်ခံမှုကိုရရှိနေပြီလို့သူကထပ်မံပြောဆိုခဲ့ပါတယ်။ဒါပေမဲ့ Rider သတင်းဌာနကသိရှိထားတာကတော့လွတ်တော်အမှတ်40လောက်ရဲ့ထောက်ခံမှုကိုပဲရရှိတယ်လို့ပြောဆိုထားပါတယ်။
မွတ်စလင်ခေါင်းစည်းပေါ်ကခြုံရမယ်အချိန်ကိုတိတိကျကျမလိုက်နိုင်တဲ့အတွက်အဖမ်းခံရတဲ့မာရှာအမန်နီရဲဖမ်းထားစဉ်တည်ဆုံအရာကိုမချေနှက်ကြတဲ့အီရန်ကအမျိုးသမီးတွေဥဆောင်တဲ့ဆန္ဒပြမှုနဲ့အတူတသားတဲ့ရည်ရည်ကြောင်ပြတဲ့အနေနဲ့စနေနေ့မှာကမ္ဘာတစ်လွှားကမြို့ကြီးအတော်များများမှာဆန္ဒပြနေကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာဆန္ဒပြသူ 8,000 လောက်ထဲမှာထောင်နဲ့ချီတဲ့အီရန်နယ်ပွဲတွေပါဝင်ပါတယ်။အမျိုးသမီးတွေအသက်ရှင်သန်မှုနဲ့လွတ်လပ်မှုကိုတောင်းဆိုဆန္ဒပြကြတာပါ။ဒါပြင်အီရန်ခေါင်းဆောင်ကြီးအယာတိုလာခါမေနီကြဆုံးဖို့လည်းကြွေးကြော်ခဲ့ကြပါလေ။အီရန်နိုင်ငံသားတွေဟာဂျာမနီပြင်ဆွီဒင်အီတလီပြင်သစ်ဆွစ်ဇာလန်နဲ့ချက်ဥရောပမြို့ကြီးတွေကိုပါတွားရောက်ဆန္ဒပြနေကြတာဖြစ်ပါတယ
်။အီတလီနိုင်ငံမှာအသေးရွေးချယ်ခံရရတဲ့အမျိုးသမီးဝင်ချစ်ချုပ်ဂရိုဂီယာမလိုနီဟာစနေနေ့တော့ကတရားဝင်ဝင်ကြီးချုပ်အဖြစ်ကျန်းသစ္စာကျင်းဆိုပါတယ်။သူဟာအီတလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝင်ကြီးချုပ်ဖြစ်လာသလိုဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးလက်ရဆုံးဝင်ကြီးချုပ်လည်းဖြစ်ပါတယ်။သူ့ရဲ့ပါတီဟာခေတ်သစ်ဖက်သစ်ဝါဒအမျိုးသားရေးအစွန်းရောက်ဝါဒအခြေခံကနေပေါ်ထွက်လာတာဖြစ်တယ်လို့လေးလာသူတွေကလည်းပြောဆိုတာရှိပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းပေါ်ပေါက်လာတဲ့အီတလီသမရနိုင်ငံတော်ကိုသစ္စာစောင့်သိပြီးအီတလီရဲ့အကျိုးစီးပွားကိုအဓိကလှုပ်ဆောင်သွားမယ်လို့အသက်45နှစ်အရွယ်ဝင်ကြီးချုပ်အသက်ကသစ္စာပြုခဲ့ပါတယ်။ဒီဂရီသစ္စာပြုချက်ကိုတော့တမရနဲ့အတူလက်မှတ်ရေးထိုးထားပါတယ်။တမရဟာအာနာရှင်မူဆိုလွန်နီကြောက်စုပ်ပြီးနောက်ဒုတိယကမ္ဘာစစ်ပြီးကာလမှာရေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုစောင့်ရှောက်ရမယ်သူဖြစ်ပါတယ်။သူဟာအီတလီရဲ့ညီကိုတော်များဆိုတဲ့ပါတီကို2012ခုနှစ်ကပူးတွဲတည်ထောင်ခဲ့သူဖြစ်ပါတယ်။သူဟာအခြားလက်ရပါတီနှစ်ခုနဲ့အတူညွန်ပေါင်းအစိုးရကိုဖွဲ့စည်းဦးဆောင်မှာဖြစ်ပါတယ်။
တလင်းရင်းနေမနဲ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တစ်ပုဒ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်။သတင်းရှင်များခင်ဗျာအခုသတင်းကြီးညာနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့အရှိတ်ချမ်းမေလန်းပြည်နယ်ကိုလံဘီယာမြို့မှာချင်းတိုင်းသားတွေကနေပြီးတော့သူတို့ရဲ့ဒီချင်းနှစ်သစ်ကူညူယာနေ့ကိုကျင်းပနေကြတာဖြစ်ပါတယ်။ဒီပွဲမှာအထူးခြားချက်ကတော့မြန်မာနိုင်ငံတွင်းကအခြေအနေတွေကိုလည်းထပ်တူခန်းစားကြရင်ဒီပွဲကိုကျင်းပနေတာဖြစ်တယ်လို့ပွဲစီစဉ်သူတွေနဲ့တက်ရောက်သူတွေကပြောပါတယ်။အဲဒီမေရီလန်းကချင်းနှစ်သစ်ကူပွဲတော်နေ့ကိုတွားရောက်ပြီးတော့ကိုတိုင်သတင်းယူနေတဲ့ကိုခင်မောင်စိုးမင်းကသတင်းပေးပို့ပါတယ်ခင်ဗျာ
။ကျွန်တော်နောက်ကခမ်းမတွေမှာချင်းနှစ်သစ်ကူနေ့ကိုကျင်းပနေတာဖြစ်ပါတယ်။ချင်းနှစ်သစ်ကူနေ့မှာမေရီလန်းပြည်နယ်နယူးယောက်ပြည်နယ်နဲ့တခြားအနီးအနားဝါရှင်တန်ဒီစီနေရာအနှံ့ကချင်းလူမျိုးတွေလာရောက်တက်ရောက်ကြပါတယ်။မကြာခင်မှာတော့အခမ်းအနားဆောင်မှာဖြစ်ပါတယ်။အဲ့ဒီမေရီလန်းပြည်နယ်ချင်းအဆိုစီရှင်မေရီလန်းပြည်နယ်ချင်းမျိုးသားများအသင်းရဲ့ဒါရိုက်တာဦးစိုးသမုံကနေပြီးတော့သူတို့အခုလိုချင်းနှစ်သစ်ကူးနေ့ကျင်းပတဲ့အတွက်မြမပြည်တွင်းမှာရှိတဲ့ချင်းတိုင်းရင်းသားတွေအတွက်ခွန်အားဖြစ်စေတယ်လို့အခုလိုပြောပါတယ်
။သူတို့ဒီနေ့ချင်းနှစ်သစ်ကူပွဲချင်းနယူးယားကျင်းပတဲ့အခါမှာဤပမှာရောက်နေတဲ့ကျွန်တော်ချင်းလူတွေလူငယ်တွေကျွန်တော်မှာထ ချင်းနှစ်တူကိုဘွယ်ရှိပါတယ်ချင်းနှစ်တူဆိုတာရှိပါတယ်ဆိုပြီးတော့အတိစိတ်တာပို့ပြီးတော့မြင့်တဲ့ဆင်စိတ်ချင်တယ်အဲ့ဒီလိုလောက်လိုက်ချင်းအပြင်ပြည်တွင်းမှာတော်လှန်ရေးလုပ်နေတဲ့ကျွန်တော်တို့ချင်းတော်လှန်ရေးတွေကိုလည်းအားပေးစေချင်တယ်အားပေးချင်တယ်ကျွန်တော်တို့ကိုဒီမှာပြပမှာရောက်တဲ့ချင်းတွေကကျွန်တော်တို့တော်လှန်ရေးမှာအားပေးနေပါတယ်ဆိုတာလည်းကျွန်တော်တို့ကသိစေချင်တယ်ဒါကြောင့် lo cina tu do tungtap barai.
Tiba mah tu eh deh cipta yau daga do. Ini ane ngan Mizoram pinega di YMA Yang Mizo Association Mizolunge apa ye? Atuwe atuye mu u balan rap u yale tayau barai. Tuga aku lo tayau barai.
I'm the assistant secretary of the Central Young Mizo Association based in Mizoram. So,
YMA ko Mizo lunge adiye atuye mu pyo twa ra ga do aku di American pitaung su ma chin ba de chin nite ku pwe do ko la yauk te yauk ya de a chaung yin ga do tu a ni ne chin pi du re ko a pe chin ne san na ne la yauk da phit chaung pyo twa ra phit ba de da a pye myama naingan ga ni sit pe tan chaung thwet pye la ja de ချင်း ပြည်သူတွေ မြန်မာ ပြည်သူတွေ အတွက် လည်း မီဇိုရမ် ပြည်သူတွေ ကနေ အကူအညီ ပေး နေတဲ့ အကြောင်း YMA ခေါ် သူတို့ရဲ့ မီဇို လူငယ် အသင်း ကနေ လည်း နေရာ ထိုင်ခင်း အစား အစာ နဲ့ ဥခွက် ပကံ က အစား အကူအညီ ပေး နေပါတယ် လို့ လည်း သူက ပြောဆို သွားတာ ဖြစ် ပါတယ် ခင်ဗျာ ဒီ ဘွဲ့ မှာ အဓိက တွေ့ ရတာ ကတော့ ချင်း အမျိုးသား အမျိုးသမီး လူငယ် တွေ အများ အပြား ပါဝင် တက်ရောက် ကြတာ ကို တွေ့ ရ ပါတယ် ဒီ ဘွဲ့ ချင်း ပါ ရတာ နဲ့ ပတ်သက် ပြီးတော့ ချင်း အမျိုးသမီး လူငယ် တူက အခုလို ပြော ပါတယ်
ဒီ နှစ် တစ်ခု မှာ ချင်း ပြည်နယ် မှာ လည်း အများကြီး လောက်ခဲ့ ဖို့ ပြမယ် ဒီ နှစ် မှာ ကြတော့ စစ် အာဏာရှင် ကြောင့် ဒီ နှစ် မှာ ကြတော့ ချင်း ပြည်နယ် မှာ ရှိတဲ့ လူတွေ ကြတော့ နှစ် တစ်ခု မ ပြော အိမ်မှာ တော့ မမ အိတ် ပဲ နဲ့ အိတ် တော့ မမ အိတ် ဆက် ပဲ နဲ့ နေရ တဲ့ ကြား တွေ မှာ ဒီ မှာ ကြတော့ နှစ် တစ်ခု ကို ကြော ကြော ရှင် ရှင် ငင်း ချမ်း ချမ်း နဲ့ လောက်ခွင့် ရ တဲ့ အတွက် ဝမ်း တာ ပါတယ် ဒါ ပေမဲ့ ပြည်သူ မှာ ရှိ နေ တဲ့ မိဘ ညီ ကိုမ မ များ အတွက် ဒီ ကနေ စိတ် ရင်း မြတ်တာ နဲ့ ဆုတောင်း ပေး ပါတယ်
တကယ်တော့ချင်းနှစ်တစ်ကူပွဲတော့ဟာ1986ခုနှစ်ကတည်းကစတင်ကျင်းပခဲ့တာပါအော်တိုဘာ26နှစ်ဆက်ခွန်နှစ်ဆက်ရှိရနေ့ဒီမှာကျင်းပပါတယ်ဒါပေမဲ့လည်း1986ခုနှစ်ဘိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းလိုက်တဲ့အခါမှာတော့ချင်းနှစ်တစ်ကူနေ့ကိုကျင်းပခွင့်မရတော့ပါဘူးအဲ့ဒါကြောင့်အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့ချင်းအမျိုးသားတွေစုပေါင်းပြီးတော့ချင်းနှစ်တစ်ကူနေ့ကို
အခုလိုကျင်းပလာတာဟာဒီနှစ်နဲ့ဆိုရင်၄ချိန်မြောက်ဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာအမေရိကန်ကချင်းနှစ်တစ်ကူနေနဲ့ပတ်သက်ပြီးတော့ဒီကိုခင်မောင်စိုးမင်းကိုရိုင်းသတင်းယူပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်အဲ့ဒီတဲကမှဒုအတန်အစီအစဉ်ဖြစ်ပါတယ်ကိုဗစ်ဘေးနဲ့အတူကြုံလာရတဲ့လူမှုစီးပွားအကြမ်းတဲတွေကြားမှာစစ်တပ်ကအာဏာသ
ဘဝစရာမသိခင်ရတော့ခံစားနေရမှာပါပဲ။ဘာကိုအားထားလဲမရှိဘူး။ဘဝကြည့်တယ်၊ဘာမှမရှိဘူး၊ဒီကကြည့်တယ်၊ဘာမှမရှိဘူး။အဲ့ဒီကနေနေရတဲ့သားကြီး
COVID-19 ကရောဂါကြောင့်အခက်အခဲများစွာဖြစ်ရတဲ့သူတွေထဲမှာမြန်မာနိုင်ငံကတက်ကြီးရွေးအိုတွေလည်းပါဝင်ပါတယ်။အာဏာသိမ်းခံလာရပြန်တော့လေနိုင်ငံတွင်းတိုးပွားလာတဲ့ပြည်ပခါတွေနဲ့အတူပျို့ဆင်းသွားတဲ့စီးပွားရေးအခြေအနေကြောင့်တက်ကြီးရွေးအိုတွေဟာအသက်အန္တရာယ်ထိခိုက်လူနေပါကိုအတော်လေးကြက်တီးနေကြရပါပြီ။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြဖြစ်ပါတယ်။ဒိုးအတိုင်ရဲ့ဒီတစ်ပတ်ဆောင်းပါးကိုတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့သတင်းတော့တွေကစူးစီးတင်ဆက်ကြပါတယ
်။အဖွားတော်ရှင်နဲ့သူမသမီးဖြစ်သူတို့အိလာခါမပေးနိုင်တဲ့အတွက်အိရှင်ကနှစ်ချလို့နေချင်းအိမ်ပေါ်ကဆင်ပေးရပါတယ်။သူတို့သားမီးကဒဝဲမှာခြေချနေတိုင်းလာတာနဲ့20ရှိနေပါပြီ။အသက်60ရွယ်တော်ရှိရတဲ့ချေကမြမပြည်လေပိုင်းမှာနာမည်ကြီးဆမ်းမင်းသမီးတူပါဇက်ကားတဲ့ဝင်ငွေနဲ့ရှက်တင်နိုင်ခဲ့ပေမဲ့အခုတော့စားဝတ်နေတွေရှုပ်ကန်နေရပါတယ
်ဆန်တကြီးဝယ်လို့တာမင်းကအဲ့လိုစားပေါ့ဆန်တကြီး၃နာဝယ်ပြီးနေရတော့စားခက်ခဲပါလေအကုန်လုံးပဲဘာမှ Pemaru mahuin wisul ini tetahun sih, tetahun sih. Oh, cina ya, hujan di ni, siang ni, hujan ni, nukai. Dia cakap kan, kali lalu bi elusan ni ada.
Tahu juga pelbagai tu orang apa. Turu mita suka kubek kasone anak temu tuh tenjau. Sabu kara siapa layak tawa. Sabu mesti lo wingi metabi kulu nizia niari ba kekhe piko tawa. Kulo mumilu limilu jatukin sah niari lima. Tak sayu le satau ini boye nausu ciriku. Jopian niari tahu juga kulu ben ni tua piasu bare.
Bahwa sudah mendingan ada kandang ni yang mahal. Aku hal-hal yang masih. Oba cik dah leh. Bahama masih. Juga cik dah bahama masih. Eh, lu dah mendingan ada lah.
Anak mati ke izin cik dui dongara peraida puat dui kane. Sazian ni sifu wakha li dui lahu dahu tosu yabu bare. Anak si seni ku lemakane peraida tamak cuha. Lampu tuai sandar tupo da jauh. Apakah yang ada tujuh si kedelu, tercuka desa cuci ni jaya pada, tercuka juga le cang jantan layak dulu, tercuka lo kuni dahu selalu kui maya jaro babu, tuh aje saya perahu tak buat kuku usang tu jaro baga, buat kuku kuni tau pada kuku sana layak le canggu kulo maya pada.
Oh, nalar saya suraga, tuh aje lah ye, kekem si daya tiga. Lucian si malah di kubur di tiang itu apa jenis malay? Lucian si malah balai, eli Lucian sudah di tiang di lodi, juga tiang lain, lain itu lu ya lah tuan. Ada, buka beli dia malay, kolong kekiri ni tu lah, jangan tu lah, si makah cepatu, itu alamu, macam mana alamu ni ni? Tuan lagi kekiri dari je, malah lada dari je, ada jamu itu tu macam dia tuan, itu orang lain dia tuan.
Luaranya kekayaan jadi ni jatuh bah, anak Dewi nak nengah siwa ye cini kah jasin labi, kau seno tui kalah dahu domi teh ladalu, lokai tui kah sabar labade. Nengah lu ye lese ya kain noha, senyum wedi nyongi amani teh jahbi lu, kawab bangga sulai ladu kah kemen piosu tabade. Berakhirat tui ngujir lu dan ni jatuh bihale, lu adam teh neng jaro babu. Dajang mai tadi tangpan ini bermata yang mulai silang kerabat. Perahida seharusnya aku aku di sini kunjung tangkan lalu di sini barai.
Entah soalnya di seluruh ada mati log di selama mana log ada mati udah lagi ada lalu dapurnya tiap hari lalu kunjung dari sini pun nanti pembuat akan kecil ni dia pun. Lalu udah ni lalu dia melalui macam tu ada ni lalu ada pun. Dan marah lagi lalu esok nak kata berulu.
Di kalau macam tu, tu saya sahaja pun dah menyokkan ni alu. Siapa ini naik tu sebab pun we pun lawan si babu.
Siapa ini cina ni macam aku ada selalu malu. Nampak kan ni ada di baga siapa dia kalau kata ni balik macam ni. Kau baca mana tu sebab warga tu ada pada eh suruh le ni nana berdu naik mana le. Aku le sebab pun dah huma siapa le papa. Kau ni mesti kita kau tetam jod. Ada lima orang ni, jadi ada lima ribu, pasi mampu cuci apa lepas, mampu tuan kulit sama le, lekan ambil siro. Tuan ni anak luar cahaya, dah apa?
Dah dosu dia terdom hubabu, sesi nuri cimi londa jau, tapi papa tu buat buat laga semua ini dah bulu. Di ni mula tuangka kau yudet, tapi kuni sahaja pun setan ayat dia barai. Eri tayu osu wa jama yi tue siwa sasha mu dacha tayu osu tue te bobi lu ataba. Ta jibu wa kone se tong ya kai no hale wengwe loa mishi jabu lu se danga popya tabare. Alu tue keke nida lef mami me. La jibu wa dui tue garo keke so su da teko bu keke yoga ni jaya ra pipare. Etao sacha kune ga pya tantare ta jiyo umya saya ubre. แต่จีอยู่อุดมมาชิคันสาวกนี่อยู่ลูกชาตัวละยีเน่ไม่ใช่ไม่เพียงจำมาอยู่สั่งชงมุกคันอยู่ชีรุมาติ่งเหลียวได้ทั้งแบบชาชิควินแต่ที่พวกเราลงละควินกูได้กับชีตัวยัดดีไปควินดีสีบาร์เลยและด้วยประสบการณ์กล่าวมาโรที่พัฒนาเช็คกับมีเพียงเช่นนี้ในเก่งกว่านี้เก็บบาร์บีอุบลีเจ้ามาบัวด้วยด้วยแต่จีเป็นสิ่งกูเล็ดเช่นทับบาร์เลย ถ้าเราสกุลคุณเองก็สั่งลดแต่เช่นสังหารนี่เนี่ยถ้าผู้ว่าด้วยกูแต่จีเป็นสิ่งทั้งแปลงวิสาเปกเกี่ยวกับเรื่องตัวเราตัวต้องสุดเลยประมาณนั้นก็ไม่สุดสำหรับพี่แม่ทั้งแปลงรอบเช่นเกี่ยวกับเรื่อง set down model that ye basin to Eshinlu, Mayato, Bulu, Paul Pia Tavare. Do Lanesaga Pio Picket at Nina, I take a poor water regaro. Pesaya Tana Sigani, Duro Pesaya, Natan, Nan Banga, Nan Subelu, Pio Javare. Kuwait Taubaji, Tudong Jack, Lumui, Pesin, Tolasa, Tudong Jack, Susuba, Chowdong Jack, Yashi Keraba. Then I look up that ye basin yap by Queen Sheeted to Miazu Joe Nia Dalu, the thing is him to the deep Pio Sobare. Bowari Lumui, Pesin, Miado de Chinine, Teacher Taubamu Chinigo, Mimia Nipo, Dodanga, then like Dilumu, Motan Uzi Tanago, set to a cabime, a jump yanda, Meshi Babu. Teaching it alo has second cigar, Tola de Jay, Taubangway, Babu Kuda, a jimmy do Meshido Lulu, you son, Nibare. Say Anna, daylight beat and now Janji want to do a jammer per Anna Pisai, Loshamu, Zidi and Windwa Chavare. The Cho Yaji, Ocho Yi, Shone, Ocho Yi, Mutriga, BDF do ye, Behma Tak, Kane Yavare, Bribakariga, Ludia, Puago, Beran, Bada, Pisai, Kevabi, and to the bit that Jesua Uriga, Dive Web, Pila, and Bobby Tikai Chavare. Then by Dive Jam, Unit Toro, Yamama, Dive Web, and the Jacob, not Chipwani Ware. Do they have my set cheated dot down key chanted chair? Mure leader pillow up push on the yabare. That chaucer joy and begin to unet to say base on the yare. That charm unit down your tiny data, mute meat uga. Do you a kekako kulo pyopyabare? Say shang yadu miazuha. Mure mark down the meat with chandri pyabi to look me bartego. That one nija yate look yabare. Lotu yi chini jang muyin piso tu yi tango po pya nai chen mishire dwe sato pashu tabare.
Tema ni roa ro kake ya ro shira be. Tere ma gao na ka bie jya ni ya shui jya ra be. Ta ji yue uri su dwa lu ma nai mu. Lunghe bai nui lula bai nui ga chi ya ra po. Turu dwa lu ma nai mu li. Ae lu su ro chi bi ro dwa ra po. Ta jau yu a ma ma ni ro ve duwe ma la ni lai da. Kana kana bie ya ra su ro ma nai ro.
Sishong de da tamagam yubo ma tama kekeri sinibare. Then in the day twinga de da candy ha. Locho ye jump yachet de jump yabe pin twakwe mea chababu. Say you sikan twabu shibo chini jola yin down. Yamataya major lama pa kayama pe kayama chowpi. Say you sikan matoye chababu. Then in the day ma sakuni benide. Brahita puetacho sinibare. Tiny Malaysia ma shall need a ten in the daga sweep yalo the matri yet top banko. Abu Nija Tava. Thought of the Mika machine that they had Chang Yunega. At that sister, Tony, you had go there the Matoni Sia. But I hid up what the Kuga sat at in it when Jat the Bangu, the La Chat the car, lie out Tokan Pidane. Why you will piss in Nia Tava? Let the Lord Jamani, the look can't come be machine to a sip Nia Chang, for Johnny Siga Kulu, your body.
I think you get
there, okay, when they got calling it. Never got here and go back, go near Tainer, Gangwale. တခါမှជីជីကျကျမဖြစ်သေးလို့ကန်ကောင်းသေးတာပေါ့နော်အဖွားကတော့တခါဖြစ်တာနဲ့တခါလဲသွားမယ်ပဲနဲ့တူပါတယ်အခုတော့တခါမှနေမကောင်းတာជីကျမဖြစ်ဘူးသေးတော့ကိုပါသာဒီလိုပဲနေနေတာပဲအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းမြတ်လို့ကြိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစားမမှာလုံချုံရေးအခြေအနေတွေကြောင့်နမိတ်တချို့ကိုပြောင်းလဲထားပြီးတချို့ကိုတော့ထည့်သွင်းအသုံးမပြုထားပါဘူး ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီးဖရန်တီယမ်မြန်မာနဲ့ဖောင်ဒေးရှင်းရည်ရွယ်တွေတို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်တို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်တို့အတန်အစီအစဉ်ဖြစ်ပါတယ်ခင်ဗျာတိတ်မကြခင်ပါပဲနောက်ထပ်အပတ်စဉ်
ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဗျာဗီယိုအမေရိကန်တန်ရဲ့ရုပ်တန်ထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူမှုရေးဆွေးနွေးပွဲရုပ်တန်လိုင်းကနေနေ့စဉ်24နာရီရုပ်မြင့်တန်ကြားထုတ်လွှင့်မှုအဖြစ်ဗီအိုအမေရိကန်တန်နဲ့အာရ်အက်ဖ်လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ U-70B, Asia Bing Juru, Channel Diyate Damam Ho, Tancom 6 Juru, Channel Diyan Haset Donugane, Penyu Jishun Hamari. Juru Penyu Mu Udeze Echelegu, Viewing Yama Internet Samyanane, Viewing Yama Facebook Samyanaroma, ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တင်းငွေနေနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 40 51လက်လက်မီတာ190အပြင် VF Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကဘာနဲ့မြန်မာမှာတပတ်အတွင်းထူးခြားခဲ့တဲ့သတင်းတွေမတင်ဆက်ခင်မှာအရင်ဆုံးတော့ဒီဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုပြောပြမှာပါဒီတစ်ပတ်မှာနားဆင်ရမှာကတော့ဒီစစ်တပ်ကနိုင်ငံရေးမှာပါဝင်တဲ့အတွက်ဒီမိုကရေစီလမ်းကြောင်းအပေါ်ဘယ်လိုတည်ရောက်မှုတွေရှိသလဲဆိုတဲ့ပညာရပ်ဆိုင်ရာလေ့လာချက်တရက်အကြောင်းကိုပြောပြမှာဖြစ်ပါတယ်ဒီလိလာကျဲအရာမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံနဲ့စစ်တပ်ဟာဒီမိုကရေစီကိုသွားလို့ရနိုင်ပါသလားကနေဒါနိုင်ငံမက်မာစတာတက္ကသိုလ်ကပါရဂူဘွဲ့ကျောင်းသူစာရေးဆရာမတော်ရာအေးလင်းနဲ့ဥတည်မောင်တန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
နိုင်ငံရေးထဲမှာစစ်တပ်ပါတီတော်ကြောင့်ဒီမိုကရေစီပေါ်တက်ရောက်မှုအကြောင်းကိုဒီပတ်တင်ပြခြင်းပါတယ်2014ခုနှစ်ထုတ် International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ကြားနဲ့အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်အကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံမောက္ခ Rolling at Tuslam ရဲ့စာတန်းဖြစ်ပါတယ် Institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဓလေ့တိုင်းသားလူမျိုးမျိုးမျိုးကွဲပြားနေမှုနိုင်ငံရေးဘောကဗေဒနဲ့လူ့ရေးဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းကြတာကိုသူတင်တွေကတွေးရှိပြီးသားဖြစ်ပါတယ်ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိဒီမိုကရေစီကြောက်အောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တပ်ရဲ့အခက်အခဲတွေတော့သူတင်တဘောအရစစ်ဆေးကြည့်ရှုတာနေလာတယ်လို့စာရန်ချင်ကဆိုပါတယ်ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နေပယ်အညွတ်တွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRO ဖြစ်နေပယ်အညွတ်ဆက်တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံကအဲ့ဒီအညွတ်ဆက်တစ်ခုလုံနေဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်ပမောက္ခ Rolling to Slam ရဲ့စာရန်ကိုကနေဒါနိုင်ငံMacMaster University မှာပါဂူဘတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အိလက်ကဖတ်ကြားပြောပြပြီးမှာဖြစ်ပါတယ
်ဆိုတော့မိုင်းလေးကျွန်တော်တို့ဒီစာတန်းလေးအကြောင်းကိုစပြီးတော့မိတ်ဆက်တဘောလို့ပြောပြလိုက်အောင
်ဟုတ်ကဲ့ပါဆရာသူရဲ့စာရန်ကဟိုဘာလို့သွားပြီးတတိယစီလဲဆိုတော့ဒီကျမတို့ဒီစစ်တပ်နဲ့နိုင်ငံရေးပေါ့နော်ဒါအကြောင်းပြောရင်ဉာဏ်ကိုကားလေးရှိတဲ့ဒီချင်းမြန်ဟန်ဒီဟန်တန်တန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူဆတွေပေါ့နော်အဲ့ဒါလေးကိုပြန်ပြီးတော့တတိယစီပါလေအဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခန့်အစိုးရဟိုကာတာစီမံကပ်ခံခွဲပို့ပေါ့နော်နောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေအဆုံးချော့ချဖို့စသဖြင့်ဒီ hunting တန်ကပြောခဲ့တာမျိုးရှိတယ်ပေါ့နော်ရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့ तू ကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာအဲ့မှာ तू ဟုတ်ကဲ့ဆရာအဲ့တော့ तू ကဟိုအဓိကဒီဟိုဒီဟိုသူတည်နာမေခွန်းပေါ့နော် तू အဒရက်ကတော့ तू ဟိုအချက်သုံးချက်ကို तू စမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်တိဆောက်တဲ့ဖြစ်စဉ်မှာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်းမီမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်တာရောမအောင်မြင်တာရောအပါအဝင်ပေါ့နော်အဲ့လိုသိမ်းဖို့အားထုတ်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွေရေချိုးပန်းတဲ့အခါနောက်ကျုံးပြန်သွားအောင်တည်ရမှုရှိစေသလားဆိုတာရဲ့တဘောကအာဏာသိမ်းမှုစရှိတဲ့စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်နေစဉ်ကာလအတွင်းမှာအာဏာသိမ်းချေထပ်ပြီးရှိမရှိပေါ့လေအဲ့ဒါစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောခဲ့တယ်လို့အစိုးရစီကနေနောက်တစ်ခုပေါ့နော်ရရှိတဲ့ရမုံဝေပမာဏတွေအတက်အားတွေဒါဟာဒီဒီမိုကရေစီအတွက်ချိန်ချမှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်ကိုစမ်းစစ်ထားပါတယ်ရှင
်ဒီနေ့ပြောလို့ရှိရင်တော့တက်ရဲ့ဘတ်ဂျက်ပေါ့နော်ဒါနောက်ဆုံးချက်နေလဲသူကကြည့်ရှုထားတယ်အဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေလာချက်သုတေနစာတမ်းတွေအများကြီးပုံမှာအခြေခံခဲ့တယ်လို့ယူဆပါတယ်အဲ့ဒီကနေမှ သူကတိုက်တာချက်တွေထုတ်ပါအဲ့တော့တိုက်တာချက်ရဲ့သဘောလေးလည်းအဲမတ်တော်လာကြီးလည်းရှင်းပြပေးပါဦးခင်ဗျာ
အော်ဟုတ်ကဲ့ပါဆရာ။ तू ကတော့သူ့ထဲမှာက तू အဓိကအဖြစ်အဲ तू နိုင်ငံပေါင်း44နိုင်ငံကဟိုတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာ तू အခြေခံပါတယ်။ဟိုပထမအချက်နေနေကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်ရှင်ဟိုထိခိုက်မှုရှိမရှိမှာ तू ကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်။အဲ့လိုမဟုတ်ဘဲပေါ့နော်ဒီမိုကရေစီအသွင်ခုပြောင်းရေးဖြစ်စဉ်မတိုင်ရင်မှာတက်ကို professional ဖြစ်အောင်တည်ဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းရင်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြပြပြဆောင်ရွက်နိုင်ဖို့တိကျပေးထားရင်တော့သူကပြောင်းရွေးဖြစ်ရှင်မှာဝင်ပြီးဆက်ဖက်ကနည်းနိုင်တယ်ပေါ့လေဒါမျိုးသူပြောထားပါရှင့်အဲ့မှာ तू ကဟိုတဲ့ရဲ့အခန်းကဏ္ဍနိုင်ငံရေးမှာကြီးထွားနေမနေကိုဆိုင်ရေး तू ကတမရအရွေးကောက်ပွဲမှာတဲ့ရဲ့ဆွဲဖက်မှုတွေရှိမရှိနောက်ပြီးတော့တက်ကိုလုံခြုံမှုအတွက်ရွေးကောက်ခံအစိုးရရဲ့ကုကဲမှုမှာရှိနေခြင်းတက် तू ကဒါစီမံကံကံတွယ်နိုင်တဲ့ပေါ့နော်အမြင့်ဆုံးအခွင့်အာဏာပေးထားအခြေခံဥပဒေမှာပြဋ္ဌာန်းထားမှာပေါ့နော်။နောက်ပြီးတော့အစိုးရအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေမှာတက်ရဲ့ဩဇာရဲ့နေရာယူထားမှုတွေရှိမရှိပေါ့နော်။သူတိုင်းတာတဲ့အထဲလေးပေါ့နော်။နောက်တစ်ခုကတက်ထဲမှာဖြစ်တဲ့ပြဿနာတွေကိုဒီအရက်ဖက်တရားရုံးတွေမှာစီရင်ခွင့်ရှိမရှိ။နောက်ပြီးတော့တက်ထဲမှာယာဒူအာနာခန့်အပ်ခြင်းဖြုတ်ခြင်းအထက်ခြားခြင်းကိစ္စတွေမှာအထူးအာနာကိုလွှဲအပ်ထားရမျိုးရှိမရှိ။နောက်တစ်ခုကလူအခွင့်အရေးချိုးဖောက်ထားတဲ့အရင်တက်အရာရှိတွေကိုဟိုပေါ်တော့လူငယ်ကြီးချမ်းသာအခွင့်ပေးခိုင်းရမျိုးရှိမရှိတိုင်းတာပါတယ်အဲ့တော့ဖြတ်ကြည့်လိုက်ရင်တော့သူအချက်ဆက်တစ်ချက်ရှိပါတယ်ဆရာအဲကာကွယ်ရေးဟိုအဲ့ထမဆိုရင်အစောကပြောခဲ့တဲ့အချက်တွေပေါင်းရင်ကာကွယ်ရေးဝန်ကြီးကစစ်တပ်ကလည်းဖြစ်နေသလားတို့เนาะနောက်ပြီးတော့လုံခြုံရေးဆိုင်ရာမူဝါဒရေးဆွဲတဲ့အခါမှာနောက်ပြီးသူတို့အတွက်ဘတ်ဂျက်ရေးဆွဲတဲ့နေရာမှာပြီးတော့တင်ရန်စာတအရင်အမြင့်တွေကိုစီမံခန့်ခွဲတဲ့နေရာမှာတက်ရဲ့ဩဇာဘလောက်ပါဝင်နေတယ်လဲဆိုတာတွေရောပေါ့နော်။နောက်အခြေခံဥပဒေအထက်မှာကတက်ကိုပါဝင်နိုင်အောင်ခုညှိထားတာမျိုးရှိမရှိစတဲ့အချက်တွေပါပါတယ်ဆရာ။ပြီးတော့သူရဲ့ပြောအရာတော့ဒီချက်တွေထဲကအချက်တော်တော်များများအကျုံးဝင်နေတယ်ရှိတယ်ဆိုရင်တော့တက်ရဲ့အာနာကရွေးကောက်ခံအစိုးရရဲ့အာနာထက်ပိုပြီးတော့တာနော်နေပြီးတော့အသွင်ခုပြောင်းရေးဖြစ်စင်မှာအချိန်မရေးသူတို့ဆွတ်ဖက်ပြီးတော့နောက်ကြောင်းပြန်ဖက်နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့သူကတုတ်တက်ပြန်ထားပါရှင့်အ
ောင်ဟုတ်ကဲ
့ဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ထက်မှာပါတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့သွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့တပ်ပလောဟာနော်လုံခြုံရေးဆိုင်ရာဘူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဟောဖွဲ့စည်းပုံများတဲ့ယူထားတာတွေ့ရတယ်။ဒုတိယကျွန်တော်ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းနော်စစ်တပ်ကပဲထိန်းချုပ်ထားတယ်။နော်ကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံများကိုပြဋ္ဌာန်းထားတာကျွန်တော်တို့သွားပြီးတွေ့ရတယ်တိုက်ဆိုင်ဆိုင်ပေါ့နော်။နောက်တစ်ခါပမိုင်းတောင်းရကြည့်လို့ရှိရင်စစ်တပ်ကအခွင့်ထူးခံနေရာမှာယူထားလာမှချဘူးလားဒါကိုကြည့်လို့ရှိရင်လည်းเนาะမြန်မာနိုင်ငံဟာစစ်တပ်ရဲ့အခန့်ခန္ဓာရဲ့ဒါကိုပဲသူတို့ဒီတပ်တော်ကနေမှသူ့ရဲ့ပမိုင်းဖြစ်ပေါ်မှုမြန်မာနိုင်ငံရဲ့ထူးခြားချက်ဆိုပြီးယူထားတာကိုပဲဒီလိုပြောနေရှိတာကိုလည်းကျွန်တော်တို့သွားပြီးတွေ့ရနောက်စတုဒ္ဒအချက်အနေနဲ့သူပြောတဲ့အချက်မှာအစိုးရအဖွဲ့ရဲ့เนาะအကြီးအကဲဟာเนาะတပ်ကအဖွဲ့ဝင်တယောက်ဖြစ်နေလားမဖြစ်နေလားလို့ဒါအောင်ပြောပါဒါကတော့ကျွန်တော်တို့ဖွဲ့စည်းပုံအရပြောမယ်ဆိုလို့ရှိရင်တော့ဒုတိယသဗ္ဗနေရာမှာတပ်ပတော်ကနေခံထားရမယ်ဆိုတာပြောတဲ့အတွက်ကြောင့်ပို့လို့နော်သဗ္ဗ3ယောက်ထဲကဒုတိယသဗ္ဗ3ယောက်ထဲကသဗ္ဗကိုရေကောက်တင်ပြတာမို့လို့နော်ဒီနေရာအဖြစ်ပါတယ်အပြည့်အဝပြောခြင်းမှတော့ပြောလို့ရမယ်ဒါပေမဲ့ဒီစရုပ်တ်ချက်ပါတယ်သွားပြီးတွေ့ရတယ်နော်အဲ့တော့ကျွန်တော်တို့နောက်၅ချက်အနေနဲ့ကတော့ကာကွယ်ဝင်ကြီးနေရာကိုစစ်တပ်ကယူထားမထားပါတော့။နောက်ပထမကြီးလည်းပြောသွားတယ်လို့။ဒါနဲ့ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေဥယူထားတယ်။ပြီးရင်စစ်တပ်ကလူတွေဝင်ကြီးအဖွဲ့ထဲမှာရှိမရှိဆိုတာ၃နေရာကိုခိုင်ထားတယ်ဆိုတာလူတိုင်းသိပါတယ်။ဟု
တ်ကဲ့
။ပြီးလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့ဂျာဒူးတွေထဲမှာနော်စစ်တပ်ကနော်လူတွေကိုခံထားပိုင်နဲ့စွန့်ဆောင်နိုင်ရောရှိလားမရှိလားเนาะဒါကတော့တချို့နေရာတွေမှာမျိုးသားပြည်မှုစီဖွဲ့ချုပ်လက်ထက်မှာစပြီးတော့เนาะကျွန်တော်တို့အဲဖွာဖို့ကြိုးစားလာတာလေးတွေရှိတယ်အထူးသဖြင့် trade off ဆိုလို့ရှိရင်เนาะ trade off ကြိုးယူစည်းထားတာဆိုလို့ရှိရင်တပ်မတော်ကလူတွေကိုပို့ပြီးမဲ့လို့နောက်ပိုင်းမှာအရာဘက်ကလူတွေကိုပဲခံထားနိုင်အောင်ကြိုးစားလာတာလေးအဲရှိတယ်ဆိုတော့တို့တော့လည်းဒီချက်ကလည်းမြန်မာနိုင်ငံမှာဒီဘုရားအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ခံထားလို့ရတဲ့စွမ်းဆောင်ကြီးဖြစ်နေတာကိုသွားတွေ့ရတယ်အခုတတိဆိုရင်တော့အဲ့တော့နံပါတ်၈အချက်နေနဲ့ပြောလို့ရှိရင်လည်းအုပ်ချုပ်မှုကဏ္ဍမှာပါလားမပါလားเนาะဒါကတော့ 推奥股啊，大家看到的第二五年才拿奥嘛，啊，后头啊那对面看嘛，走路边波来的，对叫木路，喏，啊，但也从天母奥那边奥出木啊，边来要多的路，标路也快，
嗯，
比如说，可能买来标多路，人民的有推出来那么推出来那不，喏，所以说人民的不得的。ก็มีจีดีตลอดเนี่ยนะมาตัดอาเซียตัดเย่เนาะอุบายอาเซียดีเนี่ยป่าท่าอะไรสิเลยเนาะที่ไอ้เราตบไปอาเพียงลูกเจ้าลูกยาเลยก็ลงเทชุกท่าเลยบ่เนาะที่ตบไปเองเอาไปแล้วคนอ่ะตั้งกับที่แค่เนี่ยเนาะลูกคุยชอบพ่อมือเดียวพ่อมาบุกหัวตั้งกับดาวเองคำมือสิสิแต่หมดแต่หมดเลยดาวเองสิเดือดเย่ยูได้ยังไม่สิเดล่ะส่วนนั้นดาราเลยเย่ยูนั่นส่วนตลอดเลี้ยว ไม่ใช่บ่าวตัวกาเวียจุธาดาดีด้วยอะไรพี่เราน้องสาวเช่นนี้เนี่ยสูรุษีเนาะบัจเจนเนี่ยปัตตาบีโรน้องพี่เราตัดเทม่ายาดูยังไงเนาะโปรโมชั่นไปอะไรเนาะยาดูดูอะไรเอโกลงโอ้ยาเป็นกันมามุนัยส์มันว่ามุนัยมุนเดียวสุดหรอสัตว์เช่นลงลงนี่นี่ฮะเนี่ยมาดีเนี่ยน้องสาวเชื่อพ่อจีบออกมาใช่ไหมไอ้เราคนน่ะตัวเด็กน่ะสันตาไลเดียข้ามมาบลูทอมีด้วยอะ
ดูเนี่ยเดี๋ยวดีเช็ดตัวเราเนี่ยง่ายนี่เลยถ้าส่วนใหญ่ปอนน้องดานเอาจังเปลี่ยนเลยในหูสุดแพทย์หมู่ปอนน้องได้เอาซาจะแก้ซึ่งมันในดิโมเครซีโอคุปยังโบจะได้เอาซาแบบจีมานี่เลยปอนน้องจีมาไอ้ตัวตีได้เอาซาโอ้ลงสามีเอชเชนีมิวเอมาส่วนใหญ่ดานเอาจังเปลี่ยนเลยในหูนับเลือกขจารอทุกที่ดูเรียเช็ดปอนน้องอันนั้นยังน้องอันนั้นเต็มผู้ซาชีเด เฉยๆนู่นสิแค่เลยส่วนใหญ่ถ้าดีเลยดิโมเครซีพิจารณาออกมาอย่างนี้อันนั้นเป็นไงเนี่ยเฉยๆค่ะโอ้ใช่ไหนเนี่ยส่วนใหญ่สัตว์สมุทรอยู่ตุ๊กยาทาร์เรียเออตัวจุดที่อันเฉยๆเนี่ยเลยปัตมาเชปองมามูดียาปอนน์แล้วขาดจะรอแล้วโอ้จะมาเลยจ้าที่นั่งเนี่ยเฉยๆเนี่ยเลยเปลี่ยนไปอ๋อเปลี่ยนเชิงทั่วจีอาปอแล้วโซกับยาตัวที่สัตว์เช่นเนี่ยการยิงเนี่ยอันนี้ถ้าเนี่ยนับอยู่ยังน้องอันนั้นเป็นผู้ชายเฉยๆนู่นสิ ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
့်ဟုတ်ကဲ့အဲ့ဒီမှာခုနဘတ်ဂျက်နဲ့ပတ်သက်တဲ့ကိစ္စမှာဟောသူတင်တာအချင်းဘယ်လိုများတွေ့ခဲ့လဲ
ဟုတ်ဘတ်ဂျက်နဲ့ပတ်သက်ပြီးရောဒါသူရဲ့နောက်ဆုံးဟောတတိယသူတင်တာမေကွန်ပေါ့နော်တတိယသူတင်တာမေကွန်မှာသူနိုင်ငံပေါင်း44နိုင်ငံကိုအခါဖြစ်ချင်းကိုချိန်ထိုးပြီးလေးလာတဲ့အခါမှာတော့ဒီတက်ကိုဘတ်ဂျက်တိုးပေးတာမျိုးတွေပေါ့နော်ဒါမျိုးတွေကတော့ဆက်ဆက်မှုရှိရဲ့သူကဒါဆက်ဆက်မှုအခြေအနေဒီ regression analysis လုပ်တဲ့အခါမှာတက်ရမှုမရှိဘူးလို့ဆိုပြီးတော့သူကတော့အဖြေပြောထပ်ပါလေဆရာအဲ့ဒါတော့ကျွန်မတို့ဟိုနည်းနည်းအားသင့်ဆရာပေါ့အရင်တော့ထင်ခဲ့တာကဒီတက်ပေါ်မှာဘတ်ဂျက်တိုးပေးလိုက်တာဒီကအတခုခုပို့ပြီးတော့သူတို့အင်အားကြီးထွန်းအောင်လို့ပေးရရပြောက်ပြီးတော့ပို့ပြီးတော့သူတို့ရဲ့အာဏာကိုအထင်ကိုမရှိပေါ့နော်အကန့်အသတ်မဲ့နိုင်ငံအနေထားမျိုးများရောက်လာဆိုအရင်ကတော့စဉ်းစားမှုရှိခဲ့ပေမဲ့ဒီသူတင်ရလက်အရာတော့မဟုတ်ဘူးဆိုပြီးတော့ပြောပါရစီရန်ဆိုတော့အဲ့မှာဘာတစ်ချက်သွားစဉ်းစားမိလဲဆိုတော့ဒီတက်ကို professional ဖြစ်အောင်တည်ဆောက်ဖို့ပေါ့နော်တည်ဆောက်ဖို့ဆိုရင်တော့ဒါအနေနဲ့အများကောကျမတို့ဟိုဘတ်ဂျက်ကသုံးဖို့လိုတာရှိတော့ခါကြတော့ဒီဟိုဘတ်ဂျက်သုံးလဲဆိုတာလည်းဒါသူအထက်မှာမပါပေမဲ့ဘတ်ဂျက်သုံးလဲဆိုတာလည်းဘလို့အနေထားမျိုးမှာသုံးတယ်လဲပေါ့နော်ဘလို့အနေထားမျိုးအတွက်သုံးရတာလဲပေါ့နော်ဒါလည်းထက်စဉ်းစားဖို့လိုတယ်လို့ကျမထင်တယ်ဆိုတော့အဲ့တော့ဒီ professional ဖြစ်အောင်တည်ဆောက်ဖို့အတွက်သုံးတဲ့ဘတ်ဂျက်ကြောင့်မလို့လည်းဒါဟာအာဏာသိမ်းမှုဖြစ်စဉ်တွေအပင်ကူပြောင်းရေးမှာပြန်နောက်ပြောင်းပြန်လှည့်သွားတဲ့ဖြစ်စဉ်တွေအတွက်ဆက်ဆက်မှုမရှိဘူးလို့ညာသူပြောသလားတော့မဆိုနိုင်ဘူးပေါ့နော်ဒီအတွက်တော့ကျမဟိုသူ့ရဲ့ article ထဲမှာတော့အသေးစိတ်မဖတ်ရအောင်ဒါပေမဲ့ဒါစဉ်းစားစရာအချက်တစ်ချက်လို့ယူဆမိပါတယ်
ဆိုတော့ဒီပတ်တလောင်းနဲ့ပဲဒီဘုံချုပ်ပြစီကျေးဇူးမြတ်အများကြီးတင်ပါတယ်ဆင်မကြီ
းโอเคကျေးဇူးတင်ပါဆရာ
โอเคအခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းငါမက်မတ်စတာတက်တူကနိုင်ငံရေးသိပ်ပန်းပါရဂွေယူဖို့စ조사နေတဲ့မတ်ပေါ်ပါအေးလက်ဖြစ်ပါတယ်ကျွန်တော်တမောင်းတမ
ဥဒီမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာဆိုတဲ့အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကတော့တပတ်အတွင်းထူးခြားတဲ့မြန်မာသတင်းတွေပဲဖြစ်ပါတယ်မြန်မာနိုင်ငံမှာဒီအင်းစိန်ထောင်မှာပေါက်ကွဲမှုကြောင့်ထောင်ဝင်စာလာတွေ့သူတွေတချို့သေဆုံးခဲ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကပြည်သူတွေပေါ်ရက်စက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေရပ်တန့်သွားအောင်လို့နိုင်ငံတကာကပြင်းထန်တဲ့တုံ့ပြန်မှုတွေလုပ်ကြဖို့ အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်ဒီလိုသတင်းတွေကိုမယေသနာကျော်နဲ့ကိုဝင်းခန့်မောင်တို့ပြောပြကြမှာဖြစ်ပါတယ်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွင်သတင်းတွေမှာတော့အော်တိုဝါလာ19ရက်နေ့ဗုဒ္ဓဘူးနေ့ကရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်အင်းစိန်ဘဟုအကျဉ်းထောင်မှာမနေ့ပိုင်းဘုံးပေါက်ကွဲပြီးတော့လူ10ဦးသေဆုံးခဲ့တယ်လို့20နီးပါးဒဏ်ရာရရှိသွားပါတယ်အင်းစိန်တောင်ပင်မအဝင်ထွက်ပေါက်နားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဘုံးပေါက်ကွဲခဲ့တာကြောင့်ထောင်ဝင်စာလာပို့တဲ့မိသားစုဝင်9ဦးအပါအဝင်လူ10ဦးထက်မနည်းသေဆုံးခဲ့ရတယ်လို့18ဦးထိခိုက်ဒဏ်ရာရသွားခဲ့တာပါဒီထဲမှာတော့အင်းစိန်တောင်မှာအကျဉ်းချခံထားရတဲ့ဘာကသဘဟုကော်မတီဝင်ဟောင်း James ခေါ်ကိုလင်းထက်နိုင်ရဲ့မိခင်ဒေါ်ကြီးမြင့်ခေါ်မိမိကြီးဆုံးမသွားခဲ့ပါတယ်အကျဉ်းတော်ပါဆယ်တို့လက်ခံတဲ့အဆောက်အုံအတွင်းနဲ့အပြင်မှာပါဆယ်တို့တွေအတွင်းမိုင်းထက်ဖောက်ခွဲတိုက်ခိုက်ခဲ့တာလို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်အကျဉ်းဖက်သမားတွေရဲ့တိုက်ခိုက်မှုလို့စစ်ကောင်စီဘက်ကတုံ့နှောင်းပြီးတော့သတင်းထုတ်ပြန်ထားတာပ
ါဒီလိုရန်ကုန်အင်းစိန်ဘိုးအကျဉ်းထောင်တွင်ပါဆယ်တို့လက်ခံတဲ့နေရာဘုံးပေါက်ကွဲမှုနဲ့ထိခိုက်ဒေဆုံးမှုတွေဖြစ်ပွားပြီးတဲ့နောက်မှာတော့အင်းစိန်ထောင်ထူတရားရုံးရုံးထုတ်စစ်ဆေးတာတွေကိုအာနာပိုင်းကြီးကနှစ်ပတ်ရန်နာထားလိုက်ကြောင်းတရားရေးသတင်းရက်ွက်က VOE ကိုပြောပါရယ်ဒီလိုအထူးတရားရုံးရုံးထုတ်စစ်ဆေးတာတွေကိုရန်နာလိုက်တာကြောင့်နိုင်ငံရေးမှုနဲ့ဆက်နွယ်နေသူတွေကိုကြားနာစစ်ဆေးနေတဲ့အထူးတရားရုံးမှုတွေကတခုဖြစ်တဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့စောင်းမရှင်ဦးစီတူအောင်မြင့်အပေါ်ဆွဲထားတဲ့အမှုကိုလည်းလာမယ့်အောက်တိုဘာ28ရက်နေ့ရုံးချင်းပြောင်းလဲလိုက်တဲ့အကြောင်းအမည်မဖော်လိုတဲ့တရားရေးသတင်းရက်ွက်ကပြောပါရယ်ဦးစီတူအောင်မြင့်အပေါ်တမရော်ပြိုကွဲအကြီးညိုပြက်အောင်လှုံ့ဆော်လှုံ့ဆော်မှုနိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆော်မှုပုံမှန်တွေနဲ့တရားစွဲဆိုထားပြီးတမရော်ပြိုကွဲအောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့တရားစွဲထားတဲ့အမှုအတွက်အောက်တိုဘာလဇန်နုံးကအလုံးနဲ့ထောင်ဒဏ်3နှစ်ချမှတ်ထားပါတယ်အထူးတရားရုံးကြားနာစစ်ဆေးမှုတွေနဲ့စီရင်ချချက်တွေမှာသတင်းမီဒီယာတွေပါဝင်ပြင်ပလူတွေလာရောက်ခွင့်မရှိသလိုရှင်းနေတွေကိုလည်းအမှုနဲ့ပတ်သက်လို့ပြောဆိုခွင့်စစ်ကောင်စီဘက်ကဖိတ်ပင်ထားပါတယ်
အော်တိုဘာလ9ရက်နေ့တရားရုံးသတင်းမှာတော့ NLD အစိုးရလက်ထက်ရဟတ်ရင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးတော့ထောင်ဆန်းစုကျင်တဲ့ဦးဝင်းမြင့်တို့ပေါ်မှာအာဂရိမှုငားမှုနဲ့နောက်ထပ်ဆွဲချက်တင်လိုက်ပါတယ်။ရဟတ်ရင်ငားရန်ထားချိန်ငားရန်ဈေးနဲ့ကာမီယာမပြန်တန်းတဲ့အတွက်နိုင်ငံဘဏ္ဍာဒေါ်လာ3000ကျော်နဲ့နာဆုံးရှုံးရတယ်ဆိုပြီးတော့အမှု3ခု။တဘာဝဘေးဆိုင်ရာစီမံခန့်ခွဲဖို့ရဟတ်ရင်ဝယ်ယူရမှာသက်ဆိုင်ရာဝန်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်တမှုနဲ့ဝယ်ယူတဲ့ရဟတ်ရင်ကိုစင်ကုနိုင်ငံမှာပြင်ဆင်စေယူရိုငွေတန်း20နီးပါးမကုန်သင့်မနဲ့တုံးဆွဲခဲ့မှုအတွက်တမှုဆိုပြီးတော့စုစုပေါင်း9မှုနဲ့တရားစွဲဆိုထားပါတယ်။အမှုနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဘက်ကအပြစ်မရှိတဲ့အကြောင်းနဲ့သူ့လက်ထက်မှာငွေကြေးနဲ့နိုင်ငံဘဏ္ဍာအလွဲသုံးစားလုပ်ခဲ့တာတိုင်းပြည်နဲ့နိုင်ငံလုံးဆောင်ခဲ့တာမရှိတဲ့အကြောင်းထွက်ဆိုခဲ့တယ်လို့တရားရေးသတင်းရက်ွက်ကပြောပါတယ
်။ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နန်ကိုနေပြည်တော်ကျင်းထောင်ကနေအင်းစိန်ကျင်းထောင်ကိုပြောင်းရွှေ့လိုက်ပါတယ်။အကျဉ်းဦးစီးညွှန်ကြားရေးမှူးချုပ်ကတော့လိုအပ်ချက်အရာအခုလိုရွှေ့ပြောင်းလိုက်တာလို့ VOA ကိုအောက်တိုဘာ20ရက်နေ့ကပြောသွားပါတယ်။ပမခရှောင်းတန်နယ်ကိုပြီးခဲ့တဲ့3ရက်ကလေးကနေပြည်တော်ကျင်းထောင်ကနေအင်းစိန်ထောင်ကိုရွှေ့ပြောင်းခဲ့တယ်လို့အတည်ပြုပြောဆိုတာပါ။လိုအပ်ချက်အရာပြောင်းရွှေ့လိုက်တယ်လို့ပြောပေမဲ့ဘာကြောင့်ဆိုတဲ့တခြားအသေးစိတ်တစုံတရာပြောဆိုခြင်းမရှိပါဘူး။ Mr. ရှောင်းတန်နယ်ကိုနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုတွေအတွက်စက်တင်ဘာ29ရက်နေ့မှာနေပြည်တော်ထူတရားရုံးကအမှုနှစ်မှုလုံးအတွက်အလုံးမပါထောင်ဒဏ်3နှစ်တပေါင်းတစီတည်းပြစ်ဒဏ်ချမှတ်ခဲ့တာပါ။ဩစတြေးလျနိုင်ငံသားဝင်ကြီးပန်နီဝေါင်းကတော့ရှောင်းတန်နဲ့အပေါ်ထောင်ဒဏ်ပြစ်မှတ်ချမှတ်တာကိုလက်မခံတဲ့အကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့မြန်မာစစ်ကောင်စီကိုတောင်းဆိုထားတယ်လို့လူမျိုးရေးအတွက်တတ်နိုင်တဲ့နီလန်းနဲ့လှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်။
မြန်မာနိုင်ငံအပေါ်ဝင်ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဟာဆက်နှစ်နဲ့ဇက်တိုင်ကြာစင်းနေကြောင်းအမေရိကန်အခြေဆိုင် Freedom House အဖွဲ့ကြီးကအော်တိုဘာလ20ရက်နေ့ကအစီရင်ခံစာထုတ်ပြန်သွားပါတယ်။ရုရှားနိုင်ငံအတွင်းမှာအင်တာနက်သုံးဆွဲသူတွေပေါ်မှာဖိနှိပ်မှုတွေနဲ့မြန်မာ၊ဆူဒန်၊လီဗျားနိုင်ငံတွေမှာဆိုးရွားလာတဲ့အင်တာနက်ကန့်သတ်မှုအခြေအနေတွေကြောင်းလွတ်လပ်ခွင့်အခြေအနေကြာစင်းလာတာလို့အစီရင်ခံစာကရေးထားပါတယ်။ဂမ်ဘီယာနဲ့ဇင်ဘာဝေနိုင်ငံတွေအပေါ်ဝင်နိုင်ငံ26နိုင်ငံမှာထိုးတက်မှုရှိလာတာကိုလည်းအစီအစဉ်ခံစာမှာပြောထားပါတယ် Freedom House အဖွဲ့ကြီးရဲ့အမှတ်ပေးတက်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိုးကျသွားပြီးတော့ပြီးခဲ့တဲ့နှစ်နှစ်အတွင်း19မှတ်ကျဆင်းသွားတာပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း website 1200ကျော်ပိတ်ခံခဲ့ရတယ်လို့လူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလုံဆောင်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ပြည်ထဲမှာအင်တာနက်သုံးတဲ့သူတွေကြားစစ်တပ်လိုလားတဲ့သူတချို့ပဲကျန်ခဲ့ပြီးတော့
တကြွအလှူရှာသူတွေသတင်းထောက်တွေနဲ့တာမန်ပြည်သူတွေရဲ့အင်တာနက်သုံးစွဲမှုကအာဏာသိမ်းနဲ့ပြီးခဲ့တဲ့နှစ်အတွင်းအွန်လိုင်းကနေပျောက်ွယ်သွားတာကိုအစီရင်ခံစာကထောက်ပြပါတယ်။နော်ဝေးနိုင်ငံကတယ်လီနော်ဆက်သွယ်ရေးကုမ္ပဏီမြန်မာနိုင်ငံကလုပ်ငန်းတွေမဖြစ်မနေရောင်းချခဲ့ရတဲ့အချိန်မှာမြန်မာစစ်ကောင်စီအနေနဲ့တယ်လီဖုန်းဆက်သွယ်ရေးကဏ္ဍပေါ်အပြည့်အဝထိန်းချုပ်လာတဲ့အကြောင်းလဲအစီရင်ခံစာမှာရေးသားထားပါတယ်။
ဒေတာရင်းနိုင်ငံနေနဲ့မြန်မာနိုင်ငံကခိုလုံခွင့်တောင်းခံသူတွေကိုအတင်းကျပ်နေရပြန်ပို့နေတာဟာသူတို့အတွက်အသက်အန္တရာယ်ရှိနေတာကြောင့်ချက်ချင်းရပ်ပစ်ဖို့ကုလသမဂ္ဂဒုက္ခသည်များအဖွဲ့ UNHCR ကရေးပေါ်ပန်ကြားလိုက်ပါတယ်။မြန်မာအင်းကြီးချင်းနိုင်ငံတွေက2021ဖေဖော်ဝါရီမြန်မာနိုင်ငံအာဏာသိမ်းဖြစ်စဉ်နောက်ပိုင်းသူတို့နိုင်ငံတွေမှာနိုင်ငံရေးခိုလုံခွင့်ရှောက်ထားသူတွေဒုက္ခသည်တွေကိုမြန်မာနိုင်ငံစီအတင်းပြန်ပို့နေတယ်ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂကအထူးစိုးရင်ကြောင့်ဒီဒုက္ခသည်တွေကိုအကန့်အသတ်ရှိချုပ်နှောင်တာတွေမလုပ်ဖို့အပါအဝင်ဆက်ပြီးအကာအကွယ်ပေးကြဖို့ထပ်လောင်းတောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာအရက်သားတွေပေါ်မစင်မချင်းအကြမ်းဖက်မှုတွေရှိနေသလိုနေဆက်ဒေသတွေမှာတိုင်းဒါလက်နက်ကင်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေဆက်ကြော်ဖြတ်ထွက်ပြေးနေကြရတာဖြစ်ပြီးဒီဒုက္ခသည်တွေကိုဒေသရင်းနိုင်ငံတွေကနေကွင်းပြုဖို့ခိုလုံကွင်းပေးဖို့အပြင်အတင်းပြန်မဖို့ပဲအကာအကွယ်ပေးဖို့လည်းပြောပါတယ်
တပတ်အတွင်းထိတ်တန်းမြန်မာသတင်းတွေကိုတော့မအေးသနာကျော်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းတွေပဲကြည့်အောင်ပါ။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းစွမ်းအင်ကုမ္ပဏီတွေထိခိုက်ပြီးနိုင်ငံတစ်ဝှမ်းမီးပြတ်နေပါတယ်။ပြည်ထောင်နိုင်ငံမှာတော့ဝန်ကြီးချုပ်တစ်ကတက်လာပြီးသတင်း6ပတ်အကြာမှာပဲနှုတ်ထွက်သွားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်စီးရီးလေ့ကျင့်တာကိုတံပြန်တဲ့အနေနဲ့မြောက်ကိုရီးယားကဒုံးကျည်တွေပစ်လွတ်ပါတယ်။ဒီလိုတပတ်အတွင်းသတင်းတွေကိုတော့မအေးသန့်စင်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ။
ရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ပျက်စီးခဲ့ရတဲ့ဓာတ်အားလိုင်းတွေပြန်ပြုပြင်ဖို့စွမ်းအင်ကုမ္ပဏီတွေစူးစမ်းနေတဲ့အချိန်မှာပဲယူကရိန်းနိုင်ငံတော်ကအောက်တိုဘာလ20ရက်နေ့မှာလက်စစ်ဓာတ်အားလျှော့ချဖြတ်တောက်ထားပါတယ်။မနက်9နာရီကနေ17နာရီထိလက်စစ်ဓာတ်အား3နာကိုလျှော့ချဖို့နဲ့ပြင်ဆင်မှုတွေမပြီးသေးရင်ယာယီဓာတ်အားဖြတ်တောက်တာတွေရှိနိုင်တဲ့အကြောင်းသမရယုံကသတိပေးထားခဲ့ပါတယ်။ဓာတ်အားဖြတ်တောက်မဲ့အချိန်ကိုတိတိကျကျထုတ်ပြန်ကြေညာထားတာမရှိပေမဲ့လည်းကီးဖ်နဲ့ကာကီးဖ်လိုမျိုးကြီးတွေမှာလက်စစ်စွမ်းအင်သုံးတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားပြီးတော့မြေအောက်ယထာခီးစဉ်အချိန်တွေကိုလည်းလျှော့ချခဲ့ပါတယ်။ဓာတ်အားပြတ်တောက်မှု၄နာရီထက်ပိုမကြအောင်အသက်နိုင်ဆုံးကြိုးစားပြီးတော့လုပ်ဆောင်နေတယ်ဆိုပြီးတော့အဓိကစွမ်းအင်ကုမ္ပဏီ DTEK ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစပြီးယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အုံဆိုင်ရာပြစ်မှတ်တွေကိုရုရှားကအဓိကထားတိုက်ခိုက်လာနေပါတယ်။ဟောက်တိုဘာလ19ရက်နေ့ကလည်းလက်စစ်တဲအပီးစက်ရုံ3ခုထပ်ပြီးတော့တိုက်ခိုက်ခံရသလိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သတင်းတစ်ပတ်အတွင်းမှာယူကရိန်းရဲ့လက်စစ်တဲအပီးစက်ရုံစုစုပေါင်း300ရာခိုင်နှုန်းလောက်ထိခိုက်ပျက်စီးသွားခဲ့တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇီလင်စကီကပြောပါသည်။
ယူကရိန်းကိုတိုက်ခိုက်ရမှာသုံးတဲ့အီရန်နိုင်ငံထုတ် drone တွေရုရှားကိုပေးပို့ခဲ့တဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတချို့ကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်ဖို့ဥရောပသမဂ္ဂ EU ကအောက်တိုဘာ20ရက်နေ့မှာသဘောတူလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားဟာပြီးခဲ့တဲ့သတင်းပတ်အတွင်းလေကြောင်းတိုက်ခိုက်မှုတွေအရှိန်မြှင့်လှုပ်ဆောင်လာတာမှာအီရန်နိုင်ငံထုတ် drone ယာဉ်တွေကိုတုံပြီးတိုက်ခိုက်ခဲ့တယ်လို့ယူကရိန်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဗီဒီယိုဝန်ကြီးချုပ်လစ်စထရပ်စ်ကရာထူးကနေနှုတ်ထွက်မယ်လို့အော်တိုဘာလ20ရက်နေ့မှာကြေညာလိုက်ပါတယ်။ဝန်ကြီးချုပ်တာဝန်ယူခဲ့ပြီး45ရက်အကြာမှာပဲသူထမ်းဆောင်ရမယ့်တာဝန်တွေလက်တွေ့မဖော်ဆောင်နိုင်ခဲ့တာကြောင့်ဝန်ကြီးချုပ်တာဝန်ကနေရော Conservative Party ခေါင်းဆောင်တာဝန်ကနေပါနှုတ်ထွက်မယ်အကြောင်းကြေညာခဲ့ပါတယ်
။ I am resigning as leader of the Conservative Party.
Conservative Party ခေါင်းဆောင်တာဝန်ကနေနှုတ်ထွက်မယ်ဆိုတာကိုဘရင်ကိုအော်တိုဘားလာ20ရက်နေ့မှာအတိပေးကြေညာထားတဲ့အကြောင်းဝန်ကြီးချုပ် Trust က Downing Land ကဝန်ကြီးချုပ်ရုံးရှိမှာပြောခဲ့ပါတယ်သူအစားအစားထိုးမဲ့ခေါင်းဆောင်တဲ့မရွေးနိုင်ခင်အထိလက်ရှိတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်အကြောင်းလည်းသူကပြောပါတယ်ပါတီခေါင်းဆောင်တဲ့ကိုတပတ်အတွင်းရွေးချယ်သွားဖို့ Conservative Party ဆိုင်ရာလွှတ်တော်ကော်မတီဥက္ကဋ္ဌနဲ့သဘောတူခဲ့တယ်လို့လည်းဆိုပါတယ်ဝန်ကြီးချုပ် Trust ရဲ့စီးပွားရေးဆိုင်ရာမူဝါဒအသစ်တွေကြောင့်ပြည်တွင်းရဲ့စီးပွားရေးနဲ့ဗန္ဓာရေးမှာအကြီးအကျယ်ကြီးရက်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒါကြောင့်ဗန္ဓာရေးဝန်ကြီးကိုရာထူးကနေထုတ်ပယ်ခဲ့ရတယ်လို့အခွန်လျှော့ကောက်မဲ့အစီအစဉ်တွေအားလုံးကိုလည်းပြန်ပြီးတော့ပြင်ဆင်ခဲ့ပါတယ်ဒီလိုချင်းနေမိကြမှာဝန်ကြီးချုပ်အပေါ်အပါအဝင်စန့်ကျင်ကောက်ကွက်မှုကြီးကြီးမားမားဆက်ခံရတာတွေကြောင့်နောက်ပိုင်းမှာနှုတ်ထွက်ပေးဖို့ဖြစ်လာတာပါဝန်ကြီးချုပ် Trust ကစီးပွားရေးဆိုင်ကောင်မှုတွေကြုံနေရချင်းဝန်ကြီးချုပ်တာဝန်ကိုတူယူခဲ့ရတာဖြစ်တဲ့စုပြော်လည်းကာကွယ်ပြောဆိုခဲ့ပါတယ်အဲ့ဒီလိုဝန်ကြီးချုပ်နေရာကနှုတ်ထွက်ဖို့မကြေညာခင်ပထမရက်အောက်တိုဘာလ19ရက်နေ့ကတော့လွှတ်တော်အမတ်တွေရဲ့အမေးကိုဖြေစင်တော့ကသူဟာနှုတ်ထွက်မဲ့လူသားမျိုးမဟုတ်ဖယ်နဲ့ဆက်ပြီးတော့တိုက်ပွဲဝင်သွားမယ်ဝန်ကြီးချုပ်တာဝန်ကိုဆက်ယူသွားမယ်လို့ပြက်ပြက်သားသားပြောခဲ့ပါသေးတယ်အခုလိုနောက်တစ်နေ့ချက်ချင်းနှုတ်ထွက်မယ်လို့ကြေညာတာကပါတီတွင်းဝေဖန်မှုတွေ PR တွေပို့တိုးလာတာကြောင့်ဖြစ်တဲ့စုပြော်လည်းလေးလာသူတွေကသုံးသပ်ကြပါတယ် မလေးရှားထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ19ရက်နေ့မှာကျင်းပမယ်အကြောင်းရွေးကောက်ပွဲကျင်းပရေးကော်မရှင်ကအောက်တိုဘာလ20ရက်နေ့မှာကြေညာလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်အစ်မောဆာဘရီယာကုပ်ကသူ့ရဲ့လက်ရှိညွန်မောင်းအစုရထဲမှာပါဝင်တဲ့မဟာမိတ်ပါတီတွေနဲ့တခြားအတိုက်ခံပါတီတွေကအမိုးရသည်မှာရွေးကောက်ပွဲကျင်းပမှာကိုကန့်ကွက်နေပြီမလေး။ရွေးကောက်ပွဲဆိုးပြီးတော့ကျင်းပနိုင်ဖို့မလေးရှားပါလီမန်ကိုအောက်တိုဘာလ10ရက်နေ့ကဖျက်သိမ်းခဲ့ပါတယ်။မလေးပါလီမန်ရဲ့တက်တဲ့က2023ဇူလိုင်လမှအကုံဆုံးမှာဖြစ်ပေမဲ့လက်ရှိအာဏာရပါတီ UMNO ကညမောင်းပါတီတွေနဲ့မတင်မတင်ဖြစ်နေချင်းရွေးကောက်ပွဲလုပ်ရင်သူ့ရဲ့ UMNO ပါတီအနိုင်ရဖို့အလားအလာများတယ်လို့တွက်ဆလာကြောင်းအခုလိုရွေးကောက်ပွဲကိုစောပြီးတော့ကျင်းပတာပါရွေးကောက်ပွဲကိုယ်စားလှယ်အညီစည်းရင်းကိုနိုဝင်ဘာလ9ရက်နေ့မှာနောက်ဆုံးထားပြီးတော့ကြေညာရမှာဖြစ်တဲ့အကြောင်းနဲ့ဒီရွေးကောက်ပွဲမှာမဲပေးနိုင်သူစုစုပေါင်းတန်း 21.1% ရှိတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါပြီ
။နိုင်ငံမှာနေစားမြန်မာနိုင်ငံပဲချမ်းတာချီလေးမြို့မှာ Happy NN လို့နာမည်ပေးထားတဲ့မူရစ်စေးတမျိုးပြန့်နှံ့နေကြောင်းထိုင်းမူရစ်စေဝါထင်းချုပ်ရေးဘုတ်အဖွဲ့ ONCB ကတတိပေးတက်လှမ်းထားကြောင်းထိုင်းဘန်ကောက်ပို့သတင်းမှာဖော်ပြပါတယ်။တထုပ်ကိုဘန်းငွေ 3,000 နဲ့ 6,000 ကြားပေးရတဲ့ Happy NN ဆိုတဲ့မူရစ်စေးဟာအဖြူရောင်ဖြစ်ပြီးရေဒါမှမဟုတ်ကော်ဖီနဲ့ဆက်တောက်ရတဲ့ဈေးအမျိုးအစားဖြစ်တယ်လို့ထိုင်းအရာရှိတွေကပြောပါတယ်။ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံက KTV ဖြိုပြေးရုံတွေကလပ်တွေမှာအရင်ကအသုံးများတဲ့ Happy Water လို့ခေါ်တဲ့မူရစ်စေးနဲ့နာမည်တူပြီး Happy Water ကိုအရေးအဖြစ်နဲ့ရောအမှုအဖြစ်နဲ့ပါရောင်းချနေပါတယ်။အခုအစ်စ်ပေါ်လာတဲ့ Happy NN မူရစ်စေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကတိတ်မတိသေးတဲ့အတွက်မူရစ်စေးထဲမှာဘာတွေပါဝင်လဲဆိုတာတက်ခွဲဆန့်သတ်ဖို့ပူးပေါင်းစုံစမ်းနေတဲ့အကြောင်းထိုင်းမူရစ်စေးဝါတက်ဖြည့်ရေးအဖွဲ့ ONCV အတွင်းမှုချုပ်ဝေချိုင်းချမ်မွန်ကွန်ကပြောပါတယ
်။တပတ်တွင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။VOA ကိုဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
။မြန်မာရေးကိုပြန်ပြီးသုံးသပ်မဲ့အာဆီယံခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးချက်ကိုလာမယ့်ဇန်နဝါရီနေ့မှာအာဆီယံအတွင်းမှုချုပ်ရုံးရှိရာဂျကာတာမှာကျင်းပမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနအရာရှိရဲ့ပြောကြားချက်ကိုကိုးကားပြီးEFP သတင်းမှာဖော်ပြပါရယ်။လာမယ့်ကြာသပတေးနေ့ကျင်းပမယ့်အထူးအစည်းအဝေးကိုအာဆီယံရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဖရော့ခ်ဆွန်ခွန်ကကြီးမှုကျင်းပမှာပါ။ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရချမ်ဆွန်နရီကတော့စက်တင်ဘာလတည်းကစီစဉ်ထားတဲ့မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်တက်ပြအချိန်တောရဖို့ကိစ္စနဲ့ခိုင်မာတဲ့လှုပ်ဆောင်မှုတွေအတွက်ဆွေးနွေးဖို့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုမြန်မာနိုင်ငံကိုဆက်လွတ်ထားကြောင်းနဲ့မြန်မာဘက်ကအကြောင်းပြန်မှာကိုစောင့်နေတယ်လို့ပြောပါရယ်။NUG အစိုးရရဲ့ကြောင်းစရာသူကိုမြန်မာစစ်တပ်ကောင်းဖြတ်တတာမြန်မာဥပဒေနိုင်ငံတကာဥပဒေတွေအရအကြမ်းဖက်လို့ရဖြစ်ကြောင်းနဲ့အခုလိုကြောင်းသားလေးတွေနဲ့ဆရာဆရာမတွေပေါ်အကြမ်းဖက်ကျူးလွန်တာတွေကိုကုလသမဂ္ဂနဲ့အာဆီယံအသင်းကြီးကချက်ချင်းအရေးယူဆောင်ရဖို့မြန်မာနိုင်ငံအထူးကြံပေးကောင်စီကစနေနေ့မှာတိုက်တွန်းပါတယ်။ဒီကြောင်းစရာတည်ဆုံးမှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သူတို့တောက်ဖွဲ့တွေကျူးလွန်တာမဟုတ်ကြောင်းနဲ့ဒေသခံတွေအချင်းချင်းကြားမချေနှက်တဲ့အတွက်တတ်တာလို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောထားပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာငွေကြေးခေါ်ဝါချမှုစောင့်ကြည့်မှုအဖွဲ့FATF ကစောင့်ကြည့်စင်းမှာထဲ့သွင်းရတယ်အမြင်မဲစင်းသတ်မှတ်ရေးယူလိုက်တဲ့ပေါ့ပြည်သူတွေစိုးရင်မလွန်ကြဘူးနဲ့ဒီလိုအေးအေးယူခံမှုအကြောင်းပြပြီးငွေကြေးမတမာမှုမလုပ်ကြဘူးမြန်မာနိုင်ငံဗဟိုဘဏ်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကိုအငြင်းကြီးတဲ့ဒေတာဖြစ်စစ်စစ်ဖို့သတ်မှတ်တာအေးအေးယူတာဖြစ်ပြီးဒါဟာမြောက်ကိုရီးယားနဲ့အီရန်တို့လိုတိုးမြင့်အေးအေးယူဖို့တောင်းဆိုခံရတဲ့အဆင့်မဟုတ်ကြောင်းလည်းရှင်းလင်းထားပါတယ်ရုရှားသိမ်းပတ်တဲ့ယူကရိန်းတောင်ပိုင်းခါဆန်မျိုးကိုယူကရိန်းတပ်တွေပြန်သိမ်းပိုက်တော့မယ်လို့ခန့်မှန်းတဲ့အတွက်မြို့ကန်တွေရုရှားပိုင်နဲ့ပဲပြောင်းရွှေ့ဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Altiap တို့ဖြစ်ကြပါတယ်။တနင်္ဂနွေနေ့မနက်ခင်း VO ရဲ့အစီအစဉ်လေးကိုလိုင်းနိုမီတာ24/50/51ကနေတင်ဆက်ခဲ့တာပါ။တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူဝင်ဆန္ဒပြည့်ဝနိုင်ကြပါစေ။ VO ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.